ိုဝင်းမင်းဆက်သွယ်နေညံ့ထားတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်တန့်ရေး CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူလက်နက်ကင်တော်လှန်ရေးလုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားလိုက်ပါတယ် CRPH အနေနဲ့လက်နက်ကင်တိုက်မဲ့နည်းလမ်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တယ်လဲဒီနည်းလမ်းကတော့ဖြစ်တဲ့လားဖြစ်နိုင်မလားဆိုတာရင်းနဲ့ပတ်သက်လို့မြန်မာအရေးလေးလာသုံးသပ်နေသူဒေါက်တာတင်မောင်တန်းကိုမန်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းစုစည်းတင်ပြထားပါတယ်
ကုလသမဂ္ဂထုတ်ပြန်ချက်အရမြန်မာစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးရပ်ပေါင်း80ကျော်အတွင်းအကြမ်းဖက်ပစ်ခတ်ဖိနှိပ်မှုတွေကြောင့်ကလေးရွယ်တွေအပါအဝင်အနည်းဆုံးလူပေါင်း900ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။အခုလိုစစ်ကောင်စီဘက်ကလက်နက်မဲ့တဲ့ပြည်သူတွေကိုအကြမ်းဖက်ဆက်လက်ဖိနှိပ်နေတဲ့အပေါ်မှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အနေနဲ့ CDM လှုပ်ရှားမှုနဲ့အတူလက်နက်ကိုင်တော်လှန်ရေးပါလှုပ်ဆောင်ဖို့မဖြစ်မနေရွေးချယ်ခဲ့ရတယ်လို့ VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အတန်ဖိုင်မှာသူကအခုလိုပြောသွားပါတယ
်ခုတည်းကကျွန်တော်တို့ခေါင်းဆောင်တွေကိုလည်းလွတ်မပေးဘူးကျွန်တော်တို့ထပ်ပြီးတော့လည်းဖမ်းတယ်နှိပ်ကွပ်တယ်လူတွေတတ်တယ်ဆိုတော့သူတို့ပို့ပို့ပို့ပို့ပို့ပို့ဆိုးလာတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲဓာတ်နဲ့လိုက်ညီတဲ့ strategy ကိုပြောင်းရတာဖြစ်တယ်ကျွန်တော်တို့ CDM ဘန်းနေတစ်စင်တော်လာရေးလုတ်ပြီးတော့စစ်တိုက်ပြီးတော့ကျွန်တော်လူတွေကိုသိစေတာတို့သွေးထွက်တာတို့ဖြစ်ချင်လို့မဟုတ်ဘူးလက်ဖြစ်ရှင်လည်းအခုဖြစ်ရအောင်သူတို့ကတမင်တွန်းပြီးတော့ပို့နေတာကျွန်တော်တို့ဒေါ်လာရေးဟာဒီ EEO တွေရှိတဲ့နေရာတွေမှာ EEO တွေရဲ့အင်အားနဲ့အနည်းဆုံးအကောင်ဆုံး CDN လည်းအကောင်နဲ့ EEO တွေကလည်းအကောင်နဲ့ဆိုတဲ့မြို့တွေကိုအရင်ဆုံးကျွန်တော်တို့သိမ်းရမှာဖြစ်ပါတယ်အဲ့ဒီနေတွေကိုသိမ်းရမှာဖြစ်တယ်အဲ့ဒီရွာတွေကိုသိမ်းရမှာဖြစ်တယ်ဒါမှသာကျွန်တော်တို့ကအစိုးရဆိုတဲ့စကလုံးနဲ့အညီကျွန်တော်တို့ကအုပ်ချုပ်ရေးတွေလည်းရှိမယ်တရားစီရင်ရေးတွေရှိမယ်ကာကွယ်ရေးတွေခုနစစ်ရေးတွေလည်းကျွန်တော်တို့ရှိပြီးတော့ territory ဆိုတဲ့နယ်မြေလည်းရှိမှာဖြစ်ပါတယ်ဒါမှသာအစိုးရဖြစ်မှာတော်သူနိုင်ငံတကာကအတိအမှတ်ကပြောကျွန်တော်လုပ်မှာပါပြုလားမပြုလားအရေးမကြီးဘူးအစိုးရဆိုတဲ့အထင်တွေကအဲ့ဒါပဲကျွန်တော်တို့အခုဆိုရင်ပို့ပြီးတော့လည်းကျွန်တော်တို့အနေနဲ့ humanitarian aid ရော assistant တွေရောစာနာရိတ်ခါတွေရောကျွန်တော်ရရှိဖို့အလားအလာတွေအများကြီးကောင်းနေတဲ့အတွက်အဲ့ဒီတင်တန်းတွေအများကြီးပြေးပြီးလူတွေအများကြီးကိုလည်းမွေးနိုင်မဲ့အနေအထားရှိပါတော့။ဒါပေမဲ့တန်းနိုင်တဲ့များသွေးထွက်ဆိုင်ကိုမဖြစ်အောင်ကအဲ့ဒီအင်အားတွေကျွန်တော်တို့မှရှိဖို့လိုတယ်။လူဝင်အားကောင်းဖို့လိုတယ်။စိတ်ဓာတ်အင်အားတွေကောင်းဖို့လိုတယ်။ဒီကျွန်တော်တို့စီးတွေစနစ်တွေကောင်းဖို့လိုတယ်။အဲ့လိုကောင်းလေဆိုရင်ကျွန်တော်တို့စောစောဖတ်ပြောတယ်။အဲကာကွယ်ရေးလုပ်ငန်းတွေကာကွယ်ရေးတပ်ဖွဲ့တွေအင်းနဲ့အားနဲ့ဆိုရင်တို့လူတွေကျွန်တော်တို့တော်ယုံတန်ယုံနဲ့တို့ကျွန်တော်တို့လာပြီးတော့မတိုက်ခိုက်နိုင်တဲ့အနေအထားဖြစ်ရအောင်လုပ်ရမှာဖြစ်တယ်။အဲ့ဒီနေရာအပြင်သူတို့ဇဝဲဘော်ကိုတက်တင်တက်လာဇဝဲဘော်တက်လာဆိုလို့ကျွန်တော်တို့ညှိနှိုင်းဆွေးနွေးဖို့မဟုတ်ဘူး။ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ပြောရတာတွေလုပ်ရအောင်။ကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ခေါင်းဆောင်တွေကိုမလွတ်ပေးဘဲနဲ့ဘာဇဝဲမှာထိုင်နေအောင်ကြည့်ဘူး။ညနေချင်းလုံးဝစိုင်းမှာမဟုတ်ဘူး။နော်ကျွန်တော်တို့ခေါင်းဆောင်တွေကိုလွတ်ပြီးတော့ကျွန်တော်တို့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးကျွန်တော်တို့ချင်းကောင်းဆောင်ကိုကျွန်တော်တို့ပြောတင်တာတွေပြောပြီးတဲ့အချိန်ကျမှသာဇဝဲမှာထိုင်မှာဖြစ်တယ်သူတို့ကိုကျွန်တော်တို့အဲ့လိုဇဝဲမှာထိုင်နေရအကြောင်းရှိဘူးအဲ့ဒီဟာမပါဘဲနဲ့ကျွန်တော်တို့ခေါင်းဆောင်များနဲ့ကျွန်တော်တို့ဖန်ထားတဲ့ကျွန်တော်တို့လူရဲ့တော်လှန်ရေးအင်အားစုတွေကိုလွတ်မပြေးသေးနဲ့သူတို့နဲ့မျက်နှာချင်းဆိုင်ပြီးစကားပြောကြရအကြောင်းရှိဘူးကျွန်တော်မပြောဘူးအဲ့တော့အဲ့အမျိုးဖြစ်ပါတယ်အဲ့တော့တကယ်လို့အဲ့ကြရင်တော့ဒါတော့မှပဲကျွန်တော်တို့အောင်ဆန်းစုကြည်တို့သမတကြီးတို့ကိုကျွန်တော်တို့တွေအသေးချပြောပြီး inform လုပ်ပြီးအခုပြောင်းလဲနေတဲ့အခြေအနေတို့တင်ပြခွင့်ရမှာဖြစ်တယ်။တင်ပြခွင့်မရလို့မဖြစ်ဘူး။ဒါကိုဘာဖြစ်လို့ဆိုတော့အမေတို့နားလည်အောင်ရှင်းပြ။ဒါမှသာလည်းကျွန်တော်တို့အခြေအနေတွေကဘာကြောင့်ဒီလိုပြောင်းလဲသွားလဲဆိုတော့သိမှာဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့လုပ်ပြီးတော့မှသာလည်းကျွန်တော်တို့ဒီဟာစကားပြောနိုင
်။ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုပြောသွားတာပါ။လက်နက်ကင်တော်လန်တဲ့နီလန်းဟာမြမသမိုင်းကြောင့်အရာဆိုရင်နှစ်ပေါင်းများစွာကတည်းကရှိခဲ့တာပါလက်ရှိမှာလည်းတိုင်းနာလက်နက်ကင်တပ်ဖွဲ့တွေရှိနေတယ်လို့စစ်ကောင်စီဘက်ကလည်းခြေမုံတိုက်ခိုက်နေတာဖြစ်ပါတယ်ဒါကြောင့်ဒေါက်တာဇော်ဝေဆိုးပြောသွားတယ်လို့ CRPH အနေနဲ့လက်နက်ကင်တော်လန်တဲ့နီလန်းကိုရွေးချယ်တာဖြစ်တင်သလားအင်အားကြီးမားတဲ့မြမစစ်တပ်နဲ့ရှင်ဖို့ရောဖြစ်နိုင်ပါမလားမြမအရေးလေးလာသုံးသပ်သူဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဖြစ်တင်တာကိုပြောရလို့ရှိရင်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလှုပ်ဆောင်မဲ့လမ်းကြောင်းကမျိုးသားရင်ကြားစီဒါကအဖြစ်တင်ဆုံးပဲ။တနက်ကလမ်းစဉ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လမ်းစဉ်လည်းမဟုတ်ဘူး။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြမ်းမဖက်လှုပ်ရှားမှုဒီမိုကရေစီရဲ့လှုပ်ရှားမှုကိုပ ည်းသွားတယ်ဒါပေမဲ့ခနေ့အချိန်ပေါ့နော်ခနေ့အချိန်ကတော့1988မှာဖြစ်ခဲ့သလိုပဲနော်လူငယ်တွေလူတို့ကလည်းဟာဒီတက်မတော်ကြီးကိုတော့ဒီစစ်တပ်ကြီးကိုတော့တင်းနဲ့ပြချမှာပဲရမယ်တချို့ကဆိုရင်နိုင်ငံခြားတပ်တွေကဝင်ပြီးချဖို့တော့မှာပဲနော်ဒီလောက်ကြီးမျောနေတောင်းဆိုနေကြတာမျိုးတွေ့ရတယ်ဒါကဖြစ်နေတာเนาะဖြစ်တဲ့နာကငင်းကြရင်ဖြစ်နေတာကဒီအချိန်เนาะဒီလိုဖြစ်လာတာကလေငင်းငင်းညာဆန္ဒပြနေတာဒီအပေါ်မှာဖြင်းလေးရက်ဆက်เนาะရက်ဆက်တာပေါ့เนาะခုနှစ်သမီးလေးကိုအိမ်ထဲမှာပဲပြစ်တတ်ပြစ်တာအဖေစီပြေးသွားတဲ့အချိန်မှာပြစ်တတ်ပြစ်တာမျိုးเนาะကလေးတွေကိုနော်ခေါင်းကိုတဲ့တဲ့ဖြစ်တာမျိုးဒါတွေအကုန်လုံးကရက်ဆက်တယ်ဒီလိုရက်ဆက်မှုတွေကြောင်းဘို့လို့လေစစ်တပ်ကတော့လက်နဲ့ခံတော်လာမှပဲရတော့မယ်ဆိုတဲ့အမြင်ဖြစ်တာတည်းနော်ဒါကဒီနေ့ဖြစ်နေတာနော်အဲ့ဒီလမ်းကြောင်းကဘာဖြစ်နိုင်သလားထွက်ခဲနိုင်မယ်လို့ထင်တယ်နော်ဘာကြောင့်လဲဆိုတော့1946ဒါတခင်ဆိုကြီးပုံမှန်ဓာတ်အနေစပြီးတော့ကရင်ပြီးတော့ဒီကွန်မြူနတီပါတီနော်ပြီးတော့ကျွန်တော်တို့58မှာရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေအမျိုးမျိုးကချင်းနော်ဒီလိုတော်လာခဲ့ကြတယ်ဒါပေမဲ့မပြီးခဲ့ဘူးသို့တော့ခဏချင်းမှာဖြစ်နိုင်သလားဘာမှဆိုဖြစ်နိုင်တယ်ခဏချင်းကတော့ဘာကြောင့်လဲဒီလက်နက်ကိုင်လှုပ်ရှားမှုတွေအကုန်လုံးကကဘာရဲ့အာရုံစုဆိုင်မှုအရင်တော့တခါမှမရခဲ့ဘူးနော်ရတော့ရပါတယ်အရင်တုန်းကလေဒါပေမဲ့အခုလောက်ထိပေါ်ပေါ်ထင်းနေမရရှိခဲ့ဘူးတကယ်တော်လိုင်းကြီးကနော်အခုဆိုရင်စီဗီရလို့ဖြစ်သွားမလားဆိုပြီးစိုးရင်တဲ့အထိကဘာကလည်းဖြစ်ပေါ်လာခဲ့တယ်နော်ကဘာတုံးသက်သူတွေလွဲနေတာကတော့အပြည့်ရင်းစစ်ကြီးဖြစ်သွားနိုင်တယ်ဆိုတာပြောတာမဟုတ်ဘူးပြည့်ရင်းစစ်ကဖြစ်နေခဲ့တာကြာလာနှစ်ပေါင်းများစွာဒါပေမဲ့သူတို့ဆိုလိုချင်တာကတော့ပို့ပြီးအစီအုံပြင်းပြင်းနဲ့ဖြစ်သွားနိုင်တယ်ဗျဖြစ်သွားနိုင်တယ်ဘယ်သူရှုံးမလားဘယ်သူနိုင်မလဲအခုချိန်မှာတော့ပြောလို့မရသေးဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်ဖြစ်တဲ့အောင်ပြောရလို့ရှိရင်တော့စပွဲဝိုင်းကိုမြန်မြန်ဖွင့်ပြီးစကားပြောရတာကအကောင်းဆုံးလို့ကျွန်တော်ထင်တယ
်။လက်ရှိမြန်မာစစ်တပ်ကတော့ကရင်နဲ့ကချင်ပြည်နယ်ဘက်တွေမှာလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်အရက်သားတိုင်းသားပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒါအပြင်မြန်မာပြည်အကြက်တဲပြည်လည်းဖို့မရှိသေးတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးလိုအပ်လာဖို့ရှိကြောင်းဒေသခံအဖွဲ့အစည်းတွေကတတိပေးပြောကြားထားပါတယ်ရှင်။